Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA American အသံရဲ့2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လည်ပေးနေပါပြီ။ Pi to meter 3240 48တုကနေ Fans United နိုင်ငံလို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
။မင်္ဂလာပါရှင်။ကျွန်မခင်ဗျက်သက်ပါ။ဒီမနေ့ခင်းသတင်းတွေကိုမတ်တညီထိုင်တဲ့အတူကြီးညာပေးမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်ထင်ရှားတဲ့လွှတ်တော်အမတ်တူဖြစ်တဲ့အလီရှာကမ်မင်းစ်ကိုဦးတည်ပြီးတော့ဆက်ပြီးတော့တိုက်ခိုက်နေပါတယ်။ရိုဂျာဘာသာစကားနဲ့အတန်းလွင့်အစီအစဉ်ကို VOA ကတနင်္လာနေ့မှာပဲစတင်မှာလိုက်ပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့ပေါ်ကနိုင်ငံတကာအဖွဲ့အစည်းကမြန်မာဝန်ထမ်းတူဖြစ်တဲ့ကိုရဲလင်းနိုင်ဟာတနက်တန်ရကြောင့်ဆေးရုံတင်ထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲလင်းထွန်းရင
်ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလာတစ်ခုထဲမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီး
အိန္ဒိယကဗမာနိုင်ငံဘက်ကိုကြည့်ရင်သူကလုံခြုံရေးရှုံးကကြည့်တာအစဉ်ဆက်ပဲခုထိလည်းလုံခြုံရေးရှုံးပေါ့
မြန်မာအရေးကျွမ်းကျင်သူဒေါက်တာတင့်စွေပြောခဲ့တာပါအဖြစ်အဆုံကိုသတင်းတွေအပြည့်မှာနားဆင်ကြရပါမယ်ဒီသတင်းလော်ရီအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုသွားရောက်နေတဲ့ဂျပန်နိုင်ငံသားဝန်ကြီးတာရိုကွန်နိုအနေနဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားဖို့ Human Rights Watch အဖွဲ့ကတိုက်တွန်းလိုက်တဲ့သတင်းနဲ့ဘန်ကောက်မြို့မှာဒီတစ်ပတ်တည်းကျင်းပမယ့်အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုတက်ရောက်တဲ့အခါမှာမြောက်ကိုရီးယားနဲ့ဆွေးနွေးပွဲကျင်းပမလားဆိုတဲ့အကြောင်းစတဲ့သတင်းလော်ရီကိုနားဆင်ရပါဖြစ်ပါတယ်အခုတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးတိုက်တို့ကကြီးညာပေးပါမယ်ခင်ဗျာ
American သမ္မတ Donald Trump ဟာ Africa နယ်ပေါ် American နိုင်ငံသားအများစုနေထိုင်တဲ့ Baltimore မြို့တော်နဲ့အဲ့ဒီဒေသကိုစားပြုထင်ရှားတဲ့လွှတ်တော်မှာ Alicia Cummings ကိုဥတီတိုက်ခိုက်မှုတွေဆက်လုပ်နေတာဖြစ်ပြီးဒါဟာလူမျိုးရေးခွဲခြားမှုတစ်ခုဖြစ်နေ Trump ကိုဝေဖန်သူတချို့ကပြောဆိုနေကြတာပါလွှတ်တော်အမ Cummings ဟာသမ္မတမိသားစုဝင်တွေအပါအဝင်အင်ဂျီရိုအရာရှိတွေရဲ့ဆက်သွယ်မှုတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုရယူဖို့ကြိုးစားနေတဲ့အောက်လွှတ်တော်ရဲ့အင်အားကြီးတဲ့စောင့်ကြည့်ရေးနဲ့ပြုပြင်ထိန်းသိမ်းရေးကော်မတီတို့အတူဖြစ်ပါတယ်လူမဲအောက်လွှတ်တော်အမဖြစ်တဲ့ Cummings ကိုဝေဖန်တိုက်ခိုက်နေပြီးတော့သူဟာရက်ဆက်ပြီးဗိုလ်ကျတဲ့သူဖြစ်နေသမ္မတ Trump ကတိုက်ခိုက်ပြောဆိုနေသလိုသူ့ရဲ့မဲဆန္ဒနယ်မြေ Baltimore ဟာလည်းရွံ့ရှာပွဲဖြစ်ပြီးတော့ကြွတ်တွေတောင်းချမ်းနေတဲ့နယ်မြေဖြစ်တယ်လို့ Trump ကသူ့ရဲ့ Twitter ကနေတဆင့်တိုက်ခိုက်ပြောဆိုတာဖြစ်ပါတယ်။သမ္မတကိုဝေဖန်နေသူနောက်တူဖြစ်တဲ့ Baptist တရားဟောဆရာလည်းဖြစ်ပြည်သူ့အခွင့်အရေးလှုပ်ရှားတဲ့ထင်ရှားသူ L. Sharpton ကိုလည်း Trump ကတနင်္လာနေ့အစောပိုင်းမှာပဲ Twitter ကနေတဆင့်အပြစ်တင်ဝေဖန်ခဲ့တာပါ။ Baltimore မှာရောက်နေတဲ့ L. Sharpton ကထရမ့်ဟာကလေးဆန်ပြီးသူ့ကိုတရားရုံးကတခုပြောတိုင်းပြန်ပြီးတုံ့ပြန်လင်းရှိကြောင်းခံနိုင်ရင်နေပြီးတော့ရင့်ကျက်မှုမရှိကြောင်းလူမဲတွေနဲ့အသားရောင်ရှိတဲ့လူမျိုးတွေပေါ်မှာအထူးသဖြင့်တိုက်ခိုက်ပြောဆိုလေးရှိကြောင်းဝေဖန်လိုက်တာပါတနင်္လာနေ့ညနေပိုင်းကထရမ့်ဟာဆင်းရဲမွဲတည်တဲ့မျိုးတွေကတရားဟောဆရာ20ခန့်နဲ့နှစ်နာရီကြာတွေ့ဆုံခဲ့ပါတယ်အခုလိုတွေ့ဆုံမှုတန်းသူစကားတိုင်မပြောဘဲပို့ပြီးတော့နားထောင်ခဲ့တယ်လို့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ AfricaAmerican တရားဟောဆရာများဆိုင်ညွန်ပေါင်းဖွဲ့ဥက္ကဋ္ဌ Bill Owens ကပြောပါတယ်အခုလိုတွေ့ဆုံမှုဟာကမ်းမင်းဆိုမတိုက်ခိုက်ခင်ဒုံကလေးကစီစဉ်ထားတာလည်းဖြစ်ပါတယ
် American ပြည်သူကယ်လီဖိုးနီးယားပြည်နယ် San Francisco တောင်ပိုင်းကကြော်ကြားတဲ့အစားတောက်ပွဲတော်တစ်ခုမှာစေကျော်သက်လူငယ်တဦးကကလေးနှစ်ဦးအပါအဝင်လူသုံးဦးကိုပြစ်ခတ်တပ်ဖြတ်ရတဲ့အကြောင်းရင်းကိုရှာဖွေနိုင်ဖို့ပြည်နယ်အာဏာပိုင်တို့စူးစမ်းနေကြပါတယ်တနတ်သမားစေချောသက်ကတော့ရဲခါပြစ်ခတ်လို့တည်ဆုံသွားပါတယ်။တနတ်သမားကတော့အသက်19နှစ်အရွယ်ဆန်တီနိုဝီလျံလီဂန်ဖြစ်တယ်လို့ရဲခါပြောပါတယ်။ဂဲရိုင်းဂါလစ်ပွဲတော်နောက်ဆုံးရက်တနင်္ဂနွေနေ့ကတိုက်ခတ်ရေးသုံးအမျိုးအစားရိုင်ဖယ်တနတ်နဲ့လူတွေကိုကြုံရပြစ်မှတ်ထားပြစ်ခတ်ခဲ့ပုံရတယ်လို့ဂဲရိုင်းရဲချုပ်ကပြောပါတယ်။တည်ဆုံသူတွေကတော့အသက်6နှစ်အရွယ်ယောက်ျားကလေးတဦးအသက်23နှစ်အရွယ်မိန်းကလေးတဦးနဲ့အသက်20ကျော်အမျိုးသားတဦးတို့ဖြစ်ပါတယ်။ပွဲတော်ကိုလာကြည့်ကြတဲ့သူတွေတဲက12ဦးလည်းတက်ခတ်မှုအတွင်မှာထိခိုက်ဒဏ်ရာရပါတယ်။တနတ်သမားကတနတ်နဲ့ပြစ်ခတ်ပြီး1မိနစ်တောင်မရှိတဲ့အချိန်အတွင်းရဲကတုံ့ပြန်နိုင်ခဲ့တယ်လို့လည်းရဲချုပ်ကတနင်္လာနေ့မှာသတင်းထောက်တီကိုပြောပါတယ်။ပြစ်ခတ်ရတဲ့ရွေချက်ကတော့အခုချိန်ထိမသိရသေးပါဘူး။တနတ်ပြစ်ခတ်မှုအတွင်းတေဆုံးဒဏ်ရာရခဲ့ချသူတွေအတွက်အထူးပဲ one less စိတ်မကောင်းဖြစ်ရတယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုထားပါတယ်
American Tamara Donald Trump ကနောက်အစ်စ်ခံအမျိုးသားထောင်လိုင်းအကြီးအကဲဟာပြီးခဲ့တဲ့သတင်းပတ်တုန်းကတော်တော်ကြားလာပွဲတွေအတွင်းအထူးစုံစမ်းစစ်ဆေးမှုဟောင်း Robert Mueller ပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပြီးတော့ Tamara ပေါ်မှာအပြည့်အဝထောက်ခံသူတဦးလည်းဖြစ်ပါတယ် Texas ပြည်နယ်ကတက်တရချင်းမြောက်အောက်လွတ်တော်အမတ်ဖြစ်တဲ့တာဝန်ထမ်းဆောင်နေသူ John Ratcliffe ကတနင်္လာနေ့ကနှုတ်ထွက်စာတင်ခဲ့တဲ့မြို့သားထောင်လိုင်းအကြီးကဲဒန်ကုတ်ချင်နေရာမှာအစားထိုးဖို့အတွက်သမရကအမည်စင်းတင်သွင်းလာကိုကျေးဇူးတင်ရှိကြောင်းနဲ့အခုလိုဒီဟာတို့မှာထမ်းဆောင်မှုသမရရဲ့တောင်းဆိုချက်ကိုသူ့အနေနဲ့ငင်းပယ်လို့မရနိုင်ကြောင်းသူ့ Twitter မှာရေးသားခဲ့ပါတယ် Ratcliffe ဟာ2014ခုနှစ်ကအောက်လွတ်တော်အမတ်ဖြစ်တဲ့ရွေးချယ်တာခံခဲ့ရပြီးတော့အောက်လွတ်တော်ထောင်လိုင်းရင်းနဲ့တရားရေးကော်မတီတို့မှာအရေးကြီးတဲ့ရာထူးတွေကိုခြင်ထားတာဖြစ်ပါတယ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ Brett Kavanaugh ကိုအမည်စင်းတင်သွင်းမှုကအစသမရရဲ့ပြင်းထန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအဆုံးသမရထရမ့်ကိုအယားယားမှထောက်ခံခဲ့ပြီးတော့ဈေးနှုန်းတက်တာတဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုပါဖျက်သိမ်းဖို့ထောက်ခံမယ်ပြီးခဲ့သူဖြစ်ပါတယ်။သမရထရမ့်ယာရုလက်ခံခဲ့ခြင်းကဆက်ပြီးတော့သမရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့62ရာခိုင်နှုန်းနီးပါးသဘောတူနှဲပေးခဲ့သူလည်းဖြစ်ပါတယ်။ Ratcliffe ဟာအစိုးရရှေ့နေဖြစ်တဲ့လုပ်ကံခဲ့သူဖြစ်ပြီးတော့ Texas ပြည်နယ် Heath မြို့တော်ဝင်ဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။
ထိုင်းနိုင်ငံမှာဇူလိုင်လ30ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိကျင်းပမယ့်52ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများဆင့်ဆွေးနွေးပွဲအတွင်းမြောက်ကိုရီးယားအစိုးရရာရှိတွေနဲ့အလို့သဘောတီးတန့်ဆွေးနွေးမလားဆိုတာကိုအမေရိကန်ဘက်ကမငြင်းပါဘူး။မြောက်ကိုရီးယားအစိုးရဘက်ကလက်တလောဒုတ်ကြီးဆန့်သတ်မှုတွေလုပ်ခဲ့တာကအမေရိကန်ရဲ့လက်ရှိတန်တမာရေးကြိုးပမ်းမှုတွေကိုပြောင်းလဲသွားမယ်အခြေအနေမရှိဘူးလို့ကြွန့်ကျင်သူတွေကမှတ်ချက်ပြီးပြောဆိုထားတာပါ။မနေ့ပြန်ဩဂုတ်လ1ရက်နေ့မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုဆက်ရောက်မှာဖြစ်ပြီးအာဆီယံဝင်ကြီးများဆင့်အစည်းအဝေးနဲ့မဲခေါင်မြေအောက်ပိုင်းဒေသဝင်ကြီးများဆင့်အစည်းအဝေးမှာတွဲဖက်ဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။ဩဂုတ်လ2ရက်နေ့မှာတော့နိုင်ငံတိုင်းဝင်ကြီးပွန်ပြိုကရှေ့အာရှဝင်ကြီးများဆင့်အစည်းအဝေးအာဆီယံဒေတာရင်းဖိုရမ်ဝင်ကြီးများဆင့်အစည်းအဝေးတို့ကိုတက်ရောက်မှာဖြစ်ပြီးထိုင်းနိုင်ငံသားရေးဝင်ကြီးနဲ့လည်းအမေရိကန်ထိုင်းမဟာမိတ်ပို့ပြီးတော့ခိုင်မာရေးဆွေးနွေးကြမှာဖြစ်ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်မြောက်ပိုင်းမြောက်ဦးမြို့ပေါ်က INGO နိုင်ငံတကာအဖွဲ့အစည်းကမြန်မာဝန်ထမ်းတဦးဖြစ်တဲ့ကိုရဲလင်းနိုင်ဟာတနင်္လာနေ့ညပိုင်းတုန်းကမြန်မာစစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးတာခံခဲ့ရတဲ့အတွက်အခုတနက်တန်းရနဲ့စစ်တွေဆေးရုံမှာတင်ထားပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့ရဲမှာအဲ့ဒီညပိုင်းကမြန်မာစစ်တပ်ကနေဖုံကြီးကြောင်တွေကိုဝင်ရောက်စစ်ဆေးစဉ်အတွင်းလမ်းသွာလာတဲ့လူတွေကိုတားဆီးတော့စစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။တမရော်ဘက်ကဖုံကြီးကြောင်ကိုစစ်ဆေးနေစဉ်အတွင်းမှာမတင်ကားပွဲလူတအူးစိုက်ကဲမောင်းပြတဲ့အတွက်ပြစ်ခတ်ဖမ်းဆီးရတာဖြစ်ကြောင်းစီစံဒဏ်ရာရသွားတဲ့ကိုရဲလင်းနိုင်ကိုတနင်္လာနေ့မနေ့ပိုင်းမှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရဲကဖမ်းဆီးအမှုဖွင့်ထားပြီးမြောက်ဦးစစ်ရုံကနေစစ်တွေစစ်ရုံကြီးကိုအချုပ်သားလူသားဖြစ်နေပို့ဆောင်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝန်းစော်ဦးက VOA ကိုပြောပါတယ်။ပုံနှကြုံမျိုးနဲ့အတွင်းမှာလည်းရဲတပ်ဖွဲ့ကနေတန်တရားနဲ့လူငယ်၁၂ဦးကိုစနေညနေပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အဖမ်းဆီးခံရသူတွေထဲမှာရဲတိတော်မျိုးနဲ့ပြာပရင်ချီရွာနဲ့စစ်ဘေးတိမ်းရှောင်လာတဲ့ကျောင်းသားတူနဲ့လူငယ်တအူးလည်းပါဝင်ပါတယ်။လက်ရှိမှာသူတို့တွေဘယ်မှာဖမ်းဆီးချုံနောင်ထားရဲဆိုတာတိတိကျကျမသိရသေးပါဘူ
း American ပြည်တော်စု Washington DC VOA Bengali ဘာသာဌာနလက်အောက်ကနေ Rohingya အတန်းလွှင့်အစီအစဉ်ကိုဇူလိုင်လ29ရက်နေ့တနင်္လာနေ့ကစတင်ထုတ်လွှင့်ပါတယ် Bangladesh နိုင်ငံ Cross Service ကုတူပလောင် Rohingya ဒုက္ခသည်စခန်းကပေးပို့တဲ့သတင်းတွေအပြင်အထူးသဖြင့် Bangladesh အပါအဝင်နိုင်ငံတကာသတင်းတွေကိုတနေ့ကိုနိုင်ရွက်တနင်္လာနေ့ကနေတောက်ကြနေ့အထိတပတ်9ရက်ဝါရှင်တန်စံတော်ချိန်မနေ့9နာရီခွဲဘင်္ဂလားဒေ့ရှ်စံတော်ချိန်ညနေ9နာရီခွဲမှာရိုဟင်ဂျာဘာသာစကားနဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ် Lifeline လို့အမည်ပေးထားတဲ့မိနစ်30စာရေဒီယိုအစီအစဉ်မှာတော့ဒုက္ခသည်တွေရဲ့ဘဝနဲ့လိုအပ်ချက်လုံခြုံရေးမိသားစုပြန်လည်ဆုံစည်းရေးရိတ်ခါခွဲတမ်းခလုံးရေးစခန်းပညာရေးနဲ့ကျန်းမာရေးဆိုင်ရာတည်င်းအချက်လက်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် ဒုက္ခသည်တွေရဲ့အတွေ့အကြုံတွေကိုမျှဝေနိုင်တယ်လို့သူတို့ရဲ့မိသားစုတွေကလည်းလေးလိုင်းကနေတဆင့်စကားပါနိုင်ပါလေ။နောက်အစွန်းရောက်အဖွဲ့တွေမှာပူးပေါင်းပါဝင်ရတဲ့အန်ဒီယတွေကိုလည်းလေ့လာသင်ယူနိုင်မှာဖြစ်ပါလေ။ဒုက္ခသည်စခန်းတွေအတွင်မှာမွတ်စလင်အစွန်းရောက်တည်းရဲ့ဝါဒပြန့်လူသစ်စုဆောင်းဖို့ကြိုးပမ်းမှုတွေကိုတံပြန်ကင်တွယ်နိုင်ရေးကလည်းအခုအတန်လွှင့်ရတဲ့ရည်ရွယ်ချက်ထဲမှာအကြောင်းရင်းတစ်ခုအနေနဲ့ပါဝင်ပါလေ။ဒါပြင်ဒီပြိပခအခက်ခဲကြီးမှာအမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကပါဝင်ဆောင်ရွက်ပေးနေတာတွေကိုလည်းရိုဟင်ဂျာတွေကိုအသိပေးတာဖြစ်တယ်လို့ VOE ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။မြန်မာနိုင်ငံမှာလိပ်ပောက်ကလေးတွေအတွက်အန်ဒီယတိတ်ကြီးတဲ့အနေအထားရှိနေခြင်းမှာပဲနောက်ထပ်တစ်ခုဖြစ်နေပလတ်စတစ်အန်ဒီယပါတိုးလာနေတယ်လို့စစ်တမ်းအသစ်တစ်ခုမှာဖော်ပြထားပါတယ်။ဒီစစ်တမ်းကို Fauna and Flora International FFI အဖွဲ့နဲ့တမြန်မာအဖွဲ့တို့က ERI မြို့ထဲမှာစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်။သူတို့ရဲ့စစ်တမ်းရပလတ်စတစ်တန်ချိန်ဟာ ERI မြို့ထဲမှာတစ်နေ့ကိုတန်ချိန်ပေါင်း119တန်လောက်တွေ့နေရတယ်လို့ပြောပါတယ်။လိပ်ပောက်ကလေးတွေအတွက်အကောင်မပေါက်ခင်မှာသူတို့ရဲ့အတိုက်တွေဟာပူပြင်းတဲ့ရာသီဥတုဒဏ်ကိုခံကြရတယ်လို့လက်ဥတူသူတွေရဲ့အန်ဒီယဘာရှိနေတာဖြစ်ပြီးသူတို့လက်ကလွတ်သွားရင်တော့ပေါက်ခါစားအကောင်လေးတွေဟာအခုဆိုပလတ်စတစ်ဘူးအဖုံးနဲ့ကော်ဖီမုန့်ထည့်တဲ့အိတ်တွေနဲ့အစားကောက်ထည့်တဲ့အိတ်တွေပြည့်နေတယ်။တောင်ပြင်မှာအသက်မတည်အောင်ယုံပြီးတော့ပင်လယ်ပြင်ထဲအရောက်သွားကြရတာဖြစ်ပါတယ
်။အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့မတ်သိင်ကြီးတိုက်တို့ပြောပြကြတာပါ။အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ပြပေးပါမယ်။အိန္ဒိယကခွဲထွက်ရေးတပုံတွေကိုနေနေတဲ့စစ်စင်ရေးမှာမြန်မာဘက်ကပူးပေါင်းပါဝင်ခဲ့ပြီးတနိုင်ငံစည်းရေးဆက်ဆံရေးမြင့်တက်နိုင်ခဲ့တဲ့အတွက်သူ့အနေနဲ့အားရမိကြောင်းအိန္ဒိယဝန်ကြီးနာရန်ဒရာမိုဒီကမြန်မာကာဝေးဦးစီးချုပ်ပူဇော်မှုကြီးမင်းအွန်လိုင်းနဲ့မနေ့ဇူလိုင်လ29ရက်နေ့နဲ့တွေ့ဆုံမှာပြောကြားခဲ့ပါတယ်။မင်းအချင်းနိုင်ကအပြည့်စုံကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ပူဇော်မှုကြီးမင်းအွန်လိုင်းဟာအိန္ဒိယလေတပ်ဦးစီးချုပ်မာရှယ်ဘရန်ဒါစင်းဒါနိုယာရဲ့ဖိတ်ကြားချက်အရဇူလိုင်လ25ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိ6ရက်ကြာချစ်ကြည်ရေးခီးစဉ်ဖြင့်အိန္ဒိယနိုင်ငံကိုရောက်ရှိနေရပါမနေ့တနင်္လာနေ့ကမြို့တော်ဒီလီမှာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ရမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းနှစ်နိုင်ငံစီးရေးအရာပူးပေါင်းဆောင်ရွက်မှုတွေအရှိန်အဟုန်တိုးမြင့်ခဲ့တဲ့ကိစ္စရပ်တွေကိုအလေးပေးပြောကြားခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားဝန်ကြီးဌာနကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်အိန္ဒိယအရှေ့မြောက်နဲ့မြန်မာအနောက်မြောက်နယ်စပ်မှာရှိနေတဲ့အိန္ဒိယခွဲထွက်ရေးတပုံအုပ်စုတွေကိုနှိမ်နင်းရေးမှာနှစ်နိုင်ငံစီးရေးအရာပူးပေါင်းဆောင်ရွက်ခဲ့တာစီးရေးအရာစွမ်းရည်မြင့်တင်ရေးမှာအိန္ဒိယဘက်ကမြန်မာကိုအကူအညီတွေပေးခဲ့တာပင်လယ်ရေကြောင်းလုံခြုံရေးပိုင်းမှာပူပေါင်းဆောင်ရွက်ခဲ့တာတွေအပြင်စီးပွားရေးနဲ့ဖွံ့ဖြိုးရေးတွေမှာလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုဝန်ကြီးချုပ်မိုဒီကအားရမိကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။အခုလိုအိန္ဒိယအစိုးရနဲ့မြန်မာစစ်တပ်ကြားဆက်ဆက်ရေးတိုးတက်လာတဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုခြေဆိုင်မြန်မာရေးအကဲခတ်ဒေါက်တာတင့်ဆွေကအခုလိုတုံ့တက်ပါတယ
်။ဒီနိုင်ငံကလည်းအစဉ်ဆက်နဝတ္တလက်ထက်တစ်လျှောက်လုံးမှာအိန္ဒိယကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေဒီမှာပြီးမျိုးပေါ်မှာရှိနေတာကိုဘလို့ပဲတောက်ဆိုတောက်ဆိုပမာစစ်တက်ကပါမအရေးယူဆောင်ရတာမဟုတ်ဘဲနဲ့အခုတော့ပူတွဲစစ်စရေးတွေလုံလာတဲ့စိတ်ပိုင်းရှိပါလေ။နောက်တစ်ခါအဲ့ဒီအရင်ကအိန္ဒိယစစ်တက်ကနေပြီးပမာစစ်တက်ကိုစစ်သုံးရင်းနေနဲ့အမြောက်တီကိုကျွန်တော်တို့ဟိုပေးခဲ့တဲ့ရောင်းခဲ့တယ်ပေါ့နော်။တိုးတော်လေဟိုအကြီးအသေးကတော့အကောင်စားကြီးတော့မဟုတ်တော့လေပဲပမာစစ်တက်တွေအထားရတဲ့စလင်နဲ့ပစ္စည်းအခုကစင်တက်ပြီးတော့ရေရဆိုင်ရာဆစ်လက်နဲ့ပစ္စည်းတွေကွဲတာရောင်းတာဖြစ်လာတော့အတွဲဒါတိုးတက်လာတာပေါ့
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခီးစဉ်နဲ့ပတ်သက်လို့မနေ့တနင်္လာနေ့ကအိန္ဒိယကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာတော့အိန္ဒိယနဲ့မြန်မာနှစ်နိုင်ငံစီးရေးဆက်ဆံရေးမြင့်တင်တဲ့အနေနဲ့ကာဝေးရေးမှာပူးပေါင်းဆောင်ရွက်ဖို့နှစ်နိုင်ငံနားလည်မှုစာကျွန်းလွှာလက်မှတ်ရေးထိုးခဲ့ကြတယ်လို့ဖော်ပြထားပါတယ်ဒါဟာလည်းဗိုလ်ချုပ်မူကြီးရဲ့ခီးစဉ်အတွင်းအိန္ဒိယဒုတိယကာဝေးဝန်ကြီးရှိပတ်ရက်ဆူနာအိကနဲ့အချင်းတော်ကြာတွေ့ဆုံဆွေးနွေးခဲ့တဲ့ရလဖြစ်တယ်လို့ဆိုပါရယ်ကိုရကြခီးစဉ်တွင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတပ်မတော်ကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးရမှာမြန်မာတပ်မတော်စွမ်းရည်တိုးတက်မြန်မာရေးအတွက်အိန္ဒိယဘက်ကစီးရေးအရာတင်နန်းတွေပို့မှုအထောက်အကူပေးရေးအပါအဝင်ကာဝေးရေးမှာပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုအဓိကဆွေးနွေးခဲ့ကြတယ်လို့အိန္ဒိယအရာရှိတွေဘက်ကပြောပါရယ် အခုလိုအိန္ဒိယဘက်ကမြန်မာနဲ့ဆက်ဆံရေးတမိုင်းစဉ်တစ်လျှောက်လုံးကိုကြည့်ရင်လေပထဝီနိုင်ငံရေးအရာလုံခြုံရေးကိုဦးစားပေးတာတွေ့ရကြောင်းဒေါက်တာတင့်ဆွေကပြောပါတယ်။အနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုကိုခံထားရတဲ့မြန်မာဘက်ကကြည့်မယ်ဆိုရင်လေအရင်နှုန်းကစီးရေးအရာဆက်ဆံမှုတွေရှိခဲ့တယ်ဆိုတဲ့မြောက်ကိုရီးယားလက်ရှိမှာလဲစစ်လက်နက်ပစ္စည်းတွေနဲ့ပတ်သက်ရင်အဓိကဝယ်ယူနေရတဲ့တရုတ်တို့နဲ့နှိုင်းယှဉ်ရင်အိန္ဒိယနဲ့ဆက်ဆံရေးဟာမြန်မာအတွက်ပိုးပြီးလုံခြုံစိတ်ချရမှုရှိတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အိန္ဒိယနဲ့ဆက်ဆံရတာနိုင်ငံကြီးပဲဖြစ်ဖြစ်စီးရေးတဲ့ဒီမိုင်းကြောင်းတစ်လျှောက်ကြည့်ရင်အိန္ဒိယကိုဆက်ဆံတာဒါမှနောက်ကျောလို့ပါတယ်။ဒါကြောင့်လည်းအိန္ဒိယကမြောက်ကိုတိုက်ခဲ့တယ်ဆိုတဲ့ဒီမိုင်းမရှိပဲနဲ့သူတို့တိုက်ခံတဲ့ကိစ္စ။ဒါကြောင့်ဘောက်တမလာဖြစ်ပြီးမြန်မာနိုင်ငံအစိုးရပဲဖြစ်ဖြစ်အိညာကိုစီရေရောနိုင်ငံရေရောစီးပွားရောဆက်ဆံရေးမြန်မာနိုင်ငံအတွက်ကြိုးရစရာကြောင့်မရှိ
ဟုတ်ကဲ့ဆရာအဲ့တော့တစ်ဖက်မှာမြန်မာစစ်တပ်ကတိုက်နေတာကဒီတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေနဲ့ပဲဆိုတော့ဒီလိုအိန္ဒိယဘက်ကစီးရေရပို့ပြီးအထောက်အကူတွေပေးနေတာဟာပြည်ရင်းပဋိပက္ခကိုပို့ပြီးဆိုးရွားစေမယ်ဆိုတာမျိုးရောဖြစ်မလာနိုင်ဘူးလားရှင
်အိန္ဒိယဘယ်လိုစဉ်းစားတယ်ဆိုတာကတော့နော်ကြာလိပြတ်လို့ဆိုတော့မြောက်တော့စစ်တပ်ကစီးရီအဘယ်စစ်တပ်ကပြည်ပေါ်ပြည်တယ်လို့ရှင်သူ့လောချက်ရှိတဲ့နေရာတွေတိတ်ပွေးတွေကပ်ပြီးပြစ်စာတွေကုန်သွားပါတယ်ကျွန်တော်တို့တိုင်းသားပဲဖြစ်ဖြစ်ဟလာပါလာမတူတဲ့လူမျိုးစုတွေဝတ်ဖြစ်ဖြစ်ဆိုတာကဟိုအပေါ်ရအပိုင်းဖြစ်ပြီးတော့တကယ်တမ်းကျတော့စစ်တပ်တစ်ခုဟာသူ့ရဲ့စိတ်ဟာပြည့်အောင်ပြည့်မြောင်လို့ရမှာတော့တော့ဒါပဲကိုတိုက်ခိုင်တဲ့အတွက်တိုက်ကြည့်စစ်တိုက်ခွေးတွေကိုလည်းကြည့်ရတော့ဟိုကျွန်တော်တင်နေမပြည့်စုံဘူးလို့ခင်ပါတယ
်ဇူလိုင်လ12ရက်နေ့ကပဲအမေရိကန်ဒေါ်လာ38တန်းကျော်တန်ဖိုးရှိတဲ့အိန္ဒိယနိုင်ငံလို့ TLA လို့ခေါ်တဲ့ခင်မီရှိုင်းနာအပေါ့စားတော်ပီဒိုတွေကိုအိန္ဒိယကမြန်မာကိုပို့ခဲ့တာပါလက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အိန္ဒိယခီးစဉ်ဟာလည်းနှစ်နိုင်ငံနယ်စပ်မှာရှိနေတဲ့မဏီပူ၊နာဂလန်းနဲ့အာတန်ပြည်နယ်တွေကခွဲထွက်ရေးတပုံအုပ်စုအမြောက်အများကိုနှိမ်နင်းနဲ့အိန္ဒိယမြန်မာပူးပေါင်းဆက်ဆင်ရေးဆောင်ရွက်ခဲ့ပြီးရက်သတင်းပတ်တွေအကြာမှာဖြစ်လာခဲ့တာပါ။ဒါ့ပြင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယခီးစဉ်အတွင်းမွန်ဒရာစိတ်ကမ်းမှာရှိတဲ့အဒါနီစိတ်ကမ်းကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။အဲ့ဒီအဒါနီဆောက်လုပ်ရေးကုမ္ပဏီအုပ်စုဟာရန်ကုန်အလုံးစိတ်ကမ်းကိုအမေရိကန်ဒေါ်လာတန်း290လောက်ကုန်ကြမယ်။နိုင်ငံတကာအစစ်အမိကုန်တင်ကုန်ချစိတ်ကမ်းအဖြစ်စက်တင်ဘာလမှာစတင်တည်ဆောက်ဖို့ကွန်ထရက်ရရှိထားတာလည်းဖြစ်ပါရဲ့ရှင်
။မြန်မာနဲ့မတ်အင်ဂျင်နီယာတင်ပြပေးသွားတာဖြစ်ပါရခင်ဗျာ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံခီးစဉ်တွားရောက်ခဲ့တဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးထုတ်ပေါ်ပြောကြားဖို့နယူးယောက်အခြေစိုက် Human Rights Watch လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ရဲ့လူခွင့်ရေးကျူးလွန်မှုတွေအတွက်ဂျပန်ဘက်ကဘာမှထုတ်ပေါ်ပြောတာမရှိတဲ့အတွက်စိတ်ကမြင့်ကြောင်းလည်းပြောပါရတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမှာဖြစ်ပါတယ်ခင
်ဗျာ။ဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုဟာဇူလိုင်လ29ရက်တနင်္လာနေ့ကနေအောက်တိုဘာ3ရက်စနေနေ့အထိဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုတွားရောက်နေတာဖြစ်ပြီးသူ့ရဲ့ဒီနှစ်နိုင်ငံခီးစဉ်အတွင်းဒီနိုင်ငံတွေထဲကဆိုးရတဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားဖို့ Human Rights Watch လူခွင့်အဖွဲ့ကြီးကဇူလိုင်လ26ရက်ရက်စွဲနဲ့စာရေးသားပေးဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့တွေ့ဆုံတဲ့အခါမှာသူ့နိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေအပြင်မြန်မာနိုင်ငံကနေအင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးရိုဟင်ဂျာတွေသူ့သဘောနဲ့သူမြန်ရင်းပြန်နိုင်အောင်လှုပ်ဆောင်ပေးဖို့လည်းတိုက်တွန်းထားပါတယ်။မြန်မာဆိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့ရိုဟင်ဂျာနဲ့စစ်ဘေးဒဏ်ခံနေရတဲ့တခြားလူနည်းစုတိုင်းရင်းသားဒေသတွေစီလူခွင့်ရေးအဖွဲ့တွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေလွတ်လပ်တဲ့သတင်းမီဒီယာတွေတွားရောက်နိုင်အောင်အတွက်ခွင့်ပြုပေးဖို့တိုက်တွန်းစီလိုကြောင်း HRW အဖွဲ့ကပြောပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအတာဝိုင်းဝန်းဝေဖန်တာခံရတဲ့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးဂျပန်ဘက်ကနှုတ်ဆက်နေတာကြောင့်အခုဂျပန်နိုင်ငံသားဝန်ကြီးအနေနဲ့အခွင့်အလမ်းကောင်းကိုလက်မလွတ်ပဲသူ့ရဲ့ခီးစဉ်အတွင်းမြန်မာရေးထုတ်ဖော်ပြောဆိုဖို့တိုက်တွန်းကြောင်း HRW လူခွင့်အဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် Japan is one of the major donors to Myanmar. They are very close.
ဂျပန်ဟာမြန်မာနိုင်ငံအတွက်အဓိကအလူရှင်နိုင်ငံဖြစ်သလိုသူဟာဒေါင်ဆန်းစုကြည်နဲ့လည်းတည်ရင်းနေပါတယ်။ဒါ့အပြင်ဂျပန်ဟာရခိုင်နဲ့တခြားတိုင်းရင်းသားဒေသတို့အတွက်အကူအညီတွေပေးဖို့စီစဉ်နေတာပါ။ဒါပေမဲ့မြန်မာလူခွင့်ရေးနဲ့ပတ်သက်ပြီးဘာမှမပြောဘဲနှိမ့်ဆိတ်နေတဲ့သူတို့ရဲ့ပူပါဒကတော်တော်ဆိုးပါတယ်။ဒါ့အပြင်သူတို့ဟာတရုတ်နဲ့ရှင်ပြိုင်မှုတစ်စိတ်တစ်ပိုင်းအနေနဲ့မြန်မာနဲ့ဆက်ဆံရေးကိုကောင်းဖို့ကြိုးစားနေတဲ့အတွက်ဒ တကယ်လို့မြန်မာကိုဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးပြောဆိုလိုက်ရင်မြန်မာအစိုးရကတရုတ်ဘက်ပါသွားမှာကိုစွရနေတာကြောင့်မပြောဘဲနေတာပါ။ဒါကြောင့်မြန်မာအရေးထုတ်ပြောဖို့အခုလိုတိုက်တွန်းနေရတာပါ
။မြန်မာလူ့အခွင့်အရေးနဲ့ပတ်သက်ပြီးအစိုးရကိုဝေဖန်သူတွေ၊တရင်သမားတွေ၊တက်ကြွလှုပ်ရှားသူတွေ၊ဆန္ဒပြသူတွေအချင်းချခန့်နေရတာကိုထောက်ပြဖို့လူ့အခွင့်အရေးဆိုင်ရာအခြေခံရပိုင်ခွင့်နဲ့တရင်လွတ်လပ်ခွင့်ကိုပိတ်ပင်တဲ့ဥပဒေတွေပြင်ဆင်တာဒါမှမဟုတ်ဖြစ်သိမ်းပေးတာတွေလုပ်ဖို့ပြင်ရွင်ချာရီခွဲခြားဆက်ဆံခန်းနေရတာကိုထောက်ပြဖို့လေ HRW လူခွင့်အဖွဲ့ကြီးကတောင်းဆိုလိုက်တာပ
ါ We want Japan to democracy which generally respects human rights at home to act like other democracies
ဒီမိုကရေစီတိုးတက်လာအောင်ဂျပန်ကလုပ်ပေးစေချင်ပါတယ်ဂျပန်ဟာသူ့နိုင်ငံအတွက်မှာလူ့အခွင့်အရေးလေးစားမှုရှိသလိုတခြားနိုင်ငံတွေအတွက်လည်းဒီမိုကရေစီရေးနဲ့ပတ်သက်ပြီးထုတ်ပြောစေချင်ပါတယ်ရခိုင်ပြည်နယ်ဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ဖော်ပြောကြားချက်တွေအထူးစုံစမ်းရမှုရန်ဟီလီရဲ့အကြံပေးချက်တွေကိုလက်မှတ်ရေးထိုးပြီးထောက်ခံပေးဖို့တိုက်တွန်းပါတယ်။အခြေခံအဖြစ်မြန်မာလူ့အခွင့်အရေးအတွက်သတင်းသမားတွေတက်ကြွလှုပ်ရှားသူတွေဆန္ဒပြသူတွေအကျဉ်းခံနေရတာနဲ့မြန်မာစစ်တပ်ကသူ့ကျူးလွန်မှုတွေအတွက်သူလူချင်းနဲ့ကင်းလွတ်ခွင့်ရနေတာတွေကိုဂျပန်ဘက်ကဘာမှပြောသံမကြားရတဲ့အတွက်စိတ်ပျက်မိပါတယ်။အရင်စစ်တပ်အုပ်ချုပ်စဉ်တိုင်းကတော့မြန်မာလူ့ခွင့်ရေးအတွက်ဂျပန်ကရှင်းရှင်းပဲပြောခဲ့ပေမဲ့အခုအမေရိကန်အရတားအစိုးရတက်လာတဲ့အခါကျတော့လုံးဝတိတ်နေတာပါ။ဒါဟာမြန်မာအစိုးရနဲ့ရောစစ်တပ်နဲ့ပါဆက်ဆံရေးကောင်းနိုင်ပေမဲ့မြန်မာပြည်သူတွေအတွက်တော့မကောင်းပါဘူး
။မြန်မာနိုင်ငံတွင်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂျပန်နေနဲ့အရင်မြန်မာစစ်အာဏာရှင်လက်ထက်တုန်းကလိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုမယ်ဆိုရင်မြန်မာအစိုးရနဲ့စစ်တပ်ဘက်ကအပြောင်းအလဲတွေလုပ်လာနိုင်မယ်လို့မြင်ပါသလား
I think that they can have influence basically Aung San Suu Kyi
ဂျပန်ကမြန်မာပေါ်ဩဇာလွှမ်းမိုးနိုင်မယ်တော့မထင်ပါဘူးဒေါက်ဆန်းစုကြည်ကိုနိုင်ငံတကာအတိုင်းပိုင်းကလူ့ခွင့်ရေးအတွက်ပြောနေပေမဲ့အခြေခံအဖြစ်ဂျပန်ကိုမြန်မာအတွက်ဘာနောင်ကျိုးမှမပါပဲအလူငွေတော်တော်ကြီးကြီးမားမားပေးလာအောင်သူမကလုပ်နိုင်ပါတယ်တရုတ်ကိုလည်းသူမအနေနဲ့ချီးကပ်နိုင်ပေမဲ့အခြေအနေဆိုးနိုင်တယ်လို့ဆိုတာသူသိပါတယ်စီအနာရှင်လက်ထက်မှာတရုတ်ပေါ်လုံးဝအားကိုးနေရတာကိုပြည်သူကမကြိုက်ပါဘူးတရုတ်ပြည်တစ်ပိုင်းဖြစ်နေပြီလို့ပြည်သူကဝေဖန်လာကြတာဟာစစ်တပ်ကမြန်မာနိုင်ငံကိုပြန်ဖွင့်ပေးရတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်ဒါကြောင့်မြန်မာအစိုးရနဲ့စစ်တပ်အတွက်ပြည်ပအဓိကအားကိုးနိုင်တာကတရုတ်ပဲရှိတယ်ဆိုတာသိထားရင်ဂျပန်ဟာမြန်မာလူခွင့်ရေးအတွက်ပြောဆိုရမှာအောင်မြင်နိုင်မယ်လို့ထင်ပါတယ
်ဂျပန်အစိုးရကမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီတွေကိုပေးနေတာပါရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေတင်ပြင်းနေပိုးတယ်ထုတ်လို့ရလုပ်ငန်းတွေရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာနဲ့ပြည်နယ်ဖွံ့ဖြိုးရေးအတွက်အကူအညီတွေဆက်ပေးရတဲ့ပတ်သက်ပြီးဂျပန်ဝန်ကြီးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟီရိုတိုအီဇူမီနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့မတ်လတည်းမှာပဲနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါပဋိပက္ခတွေနဲ့မတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာရခိုင်ပြည်နယ်အစိုးရအဦးဆောင်ပြီးဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ကျေထရူရဲ့ပံ့ပိုးမှုနဲ့ရခိုင်ပြည်နယ်တွင်လာရောက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့ဖိတ်ခေါ်ပွဲကိုလည်းပထမဆုံးချိန်ဖြစ်တဲ့ February လတုန်းကငပလီမှာကျင်းပခဲ့တာဖြစ်ပါတယ်
။ဒေါက်ကမျိုးသက်ပြောပြတော့တာပါ။ဆက်လက်ပြီးနိုင်ငံတကာသတင်းလာတပုတ်ကိုနားဆင်ရပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီသတင်းမှတ်ချက်ကျင်းပမယ်အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယံတက်ရောက်တဲ့အခါမြောက်ကိုရီးယားနဲ့ဆွေးနွေးပွဲကျင်းပမလားဆိုတဲ့ပေါ်အများကအာရုံစိုက်နေကြပါတယ်။နိုင်ငံရဲ့ဝန်ကြီးဌာနဆိုင်ရာသတင်းထောက် Night Chain ရဲ့သတင်းကိုမတ်သင်္ကေတိုက်တင်ပြပေးပါဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာဇူလိုင်လ30ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိကျင်းပမယ်52ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအဆင့်ဆွေးနွေးပွဲအတွင်းမြောက်ကိုရီးယားအစိုးရအရာရှိတွေနဲ့အလုံသဘောတည်ထောင်ဆွေးနွေးမလားဆိုတာကိုအမေရိကန်ဘက်ကမငင်းပါဘူး။မြောက်ကိုရီးယားအစိုးရဘက်ကလက်တလောဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တာကအမေရိကန်ရဲ့လက်ရှိတန်တမာရေးကြိုးပမ်းမှုတွေကိုပြောင်းလဲသွားမယ့်အခြေအနေမရှိဘူးလို့လည်းကြွန့်ကျင်သူတွေကမှတ်ချက်ပေးပါတယ်။မနေ့ပြန်ဩဂုတ်လ1ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုဆက်ရောက်မှာဖြစ်ပြီးအာဆီယံဝန်ကြီးများအဆင့်အစည်းအဝေးနဲ့မဲခေါင်မြေအောက်ပိုင်းဒေသဝန်ကြီးများအဆင့်အစည်းအဝေးမှာတွဲဖက်ဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာပါ။ဩဂုတ်လ2ရက်နေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအရှေ့အာရှ EAS ဝန်ကြီးများအဆင့်အစည်းအဝေးအာဆီယံဒေတာရင်းဖိုရမ် ERF ဝန်ကြီးများအဆင့်အစည်းအဝေးတို့ကိုတက်ရောက်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးဒွန်ပရာမှုဝန်နိုင်းနဲ့လည်းအမေရိကန်ထိုင်းမဟာမိတ်ပုံပြီးခိုင်မာရေးဆွေးနွေးကြမှာပါမြောက်ကိုရီးယားနဲ့တန်တမာရေးနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုကိုတနင်္လာနေ့တုန်းကမေးမြန်းတာမှာတော့ Ashago, Minipian, Nigin by Ma, Trokwama Pijau, Bangal Ma, Niada, Shinim, Pibi, a load the ball of Saint Sunu Moody, Majaki, Ma, Piansan, I made Loop, Yolin Jang, Pijaki, Bari. Asian Sunu Body, a dream Yakuria, Suya, Dawin, she do Rene, American Dawin, she do Rija, Didan, Dresson Boat, Shila, Lu, Mimia Damaro, American Ningaja, when you tana, Didan Dawin, she do ga, Jinya Tabida, Dresson Sunu Moody ga, Luelo. တခြားတွဲဆောင်ဆွေးနွေးမှုတွေကိုမပြောပါဘူးလို့ဖြေကြားခဲ့ပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার ပယ်ရင်တုံးကြီးစံတပ်ပြစ်လို့ခဲ့ပြီးနောက်ပိုင်းမှာလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကဆက်လက်ဆွေးနွေးမယ်ဆိုတဲ့သဘောမျိုးပြောဆိုထားတာပါ။ဒီသတင်းပတ်ဘန်ကောက်မှာလုံးမဲ့အာဆီယံဆက်ဆက်အစည်းအဝေးတွေမှာမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုတက်ရောက်မှာမဟုတ်ဘူးလို့မီဒီယာတွေကဖော်ပြကြပါတယ်။အရင်နောက်ကလည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကဒီအစည်း American cha tan dama ye swin nit mu de ne patat pi nangai jai hwin yi thana pyo kwin ya Morgan Ortegas ka tanin la ne ma VOE ko akhu lo pyo ba de.
Well, that's something that we're certainly not going to preview ahead of time. You know, our negotiations with the North Koreans are some of the most sensitive things.
ဒီကိစ္စကကျမတို့အနေနဲ့ကြိုးပြီးသတင်းမထုတ်ပါဘူး။ကမ္ဘာပေါ်မှာကျမတို့ဆောင်ရွက်ရမယ့်တိတ်ကိုအထိရှာမခံတဲ့ကိစ္စတွေထဲမှာမြောက်ကိုရီးယားတွေနဲ့ဆင်းဆက်ညှိနှိုင်းမှုတွေလည်းပါပါတယ်။ဒီကိစ္စအရေးကိုအနီးကပ်ဆုံးရင်ဆိုင်နေရတဲ့ကျမတို့ရဲ့မဟာမိတ်တွေနဲ့တော့ဆက်ပြီးဆွေးနွေးသွားမှာပါ။ဒါကမြောက်ကိုရီးယား၊တရုတ်ဒါမှမဟုတ်လေအရှေ့တောင်အာရှကဆွေးနွေးစရာကိစ္စတွေဘာပဲဖြစ်ဖြစ်ပါဒေတာရင်းကကျမတို့မဟာမိတ်တွေကဒီကိစ္စကိုနေ့စဉ်နဲ့အမျှရင်ဆိုင်နေရတာပါဒါကသူတို့အနီးမှာပါငိမ့်ရစွာဖြစ်ရှင်းနိုင်ကိုဥတီဆောင်ရွက်သွားမှာဖြစ်ပြီးဒီရီမှန်းချက်ပြည့်မီအောင်ကူညီပေးနိုင်သူတွေကိုလည်းကျမတို့အနေနဲ့လုပ်ငန်းစဉ်မှာကြိုဆိုပါတယ
်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးတွေလည်းဘန်ကောက်မှာကျင်းပမယ်အရှိအာရှညီလာခံကိုတက်ရောက်ကြမှာပါတောင်တုပ်ပင်လယ်ပြင်အတွင်ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ဝင်တွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နောက်ထိုင်ဝမ်တို့နဲ့တရုတ်ကအငင်းပွားနေကြတာဖြစ်ပြီးတရုတ်ဘက်ကတောင်တုပ်ပင်လယ်ပြင်အတွင်အပိုင်စီးဆောင်ရွက်မှုတွေများလာနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲထွက်ပေါ်လာတာပါပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းကျွန်းတူတွေနဲ့စစ်ဖက်ဆိုင်ရာအဆောက်အုံတွေကိုတောင်တုပ်ပင်လယ်ပြင်အတွင်းတည်ဆောက်ခဲ့တာပါအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရအော်တီကတ်စ်ကတော့အမေရိကန်ဘက်ကအထူးပဲစိုးရိမ်တယ်လို့ပြောပါတယ
်။ So as it relates to China, you know, the US does not seek any sort of conflict.
တရုတ်နဲ့ပတ်သက်လို့ကတော့အမေရိကန်အနေနဲ့ဘလို့ပဋိပက္ခမျိုးကိုမှမလိုချင်ပါဘူး။တင်းမာမှုတွေဖြစ်အောင်လုပ်နေတာမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတိုင်းအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေရေးစူးစမ်းနေတာပါ။သူတို့ပေးထားတဲ့ဂတိကဝတ်တွေအတိုင်းလိုက်နာဆောင်ရွက်ဖို့နဲ့ကုန်သွယ်ရေးနဲ့အမျိုးသားလုံခြုံရေးဆက်ဆက်နေတာနဲ့အညီတန်းတူညီမျှတဲ့လုပ်ပိုင်권ရဖို့ကျမတို့စူးစမ်းနေတာဖြစ်ပါတယ်
။တောင်တုပ်ပင်လယ်ပြင်အတွင်းမှာတရုတ်ဘက်ကပိုင်ဆိုင်ကြောင်းတစ်ဖက်သက်ပြောဆိုထားချက်ကိုခိုင်မာအောင်ကျူးပန်းမှုတွေကိုအမေရိကန်ကအပြင်းအထန်ဆန့်ကျင်ထားပါတယ်။တရုတ်နဲ့အာဆီယံချမ်းမှာနိုင်ငံတကာဥပဒေတွေနဲ့အကျုံးဝင်မဲ့နှစ်ဖက်လိုက်နာရမဲ့စီမံစည်းကမ်းတွေထားရှိဖို့လဲအမေရိကန်ကတောင်းဆိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကထိုင်းနိုင်ငံကနေဩစတြေးလျနိုင်ငံကိုဩဂုတ်လ၄ရက်နေ့မှာခရီးဆက်မှာဖြစ်ပါတယ်။ဩဂုတ်လ၅ရက်နေ့မှာတော့ Federated States of Micronesia ကိုတွားရောက်မှာဖြစ်ပြီးပစိဖိတ်ကျွန်းနိုင်ငံကိုတွားရောက်မယ်ပထမဦးဆုံးသောအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်လာမှာပ
ါ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တော်ရှင်များခင်ဗျာ။ American Peter Zoo Mutual Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတူမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေမနက်9:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေတဲကအပတ်စဉ်စီးပွားရေးအစီအစဉ်တစ်ခုမှာတော့
အဲ့တော့ကြောင်မီးလေးကိုအစိုးရဝယ်ပြီးတော့မှဝီရှိခွန်ဟောင်းကုမ္ပဏီကိုလကားပေးရပါတယ်။ဝီရှိခွန်ဟောင်းကုမ္ပဏီကထွက်တဲ့တရက်စစ်တပ်အားကိုဒီယူနစ်ကို3.35 US ဒေါ်လာ
စံပြည်နယ်ပင်လောင်းမြို့နယ်တီချစ်ကြောင်မီးသွေးသုံးတပ်အားပေးဆက်ယုံနဲ့ကြောင်မီးသွေးအတွင်းကိုမြန်မာအစိုးရအနေနဲ့ချက်ချင်းရဆိုင်ပေးဖို့အရက်ဖွဲ့အဖွဲ့အစည်းတွေကဘာကြောင့်တောင်းဆိုနေကြလဲဆိုတာကိုမကြခင်နားဆင်ကြရမှာပါ။ဒီအစီအစဉ်ပြင်ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်စာသတင်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆုံလင် American တခွင်ကိုပြန်ကြခင်နားဆင်ကြရပါမယ်။ဒီအစီအစဉ်တွေကမှအရင်ဆုံးကမ္ဘာသတင်းတွေမှာရေးသားကြတဲ့ကြေတာထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှိရဲ့အာပေါ်မပြတ်မတ်အင်ဂျင်နိုင်တဲ့အတူကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာဇူလိုင်လ29ရက်နေ့ရက်စွဲနဲ့ eurasia.com မှာဖွဲ့စည်းပုံဥပဒေပြင်သားထည့်ပို့ပါတယ်ဆိုတဲ့ဒေါက်တာ S Chandrasekaran ကြေတာထားတဲ့ဆောင်ပါတဲ့ဘုကနဲ့ကောက်နှုတ်တင်ပြလို့ပါတယ်မြန်မာနိုင်ငံမှာတပ်မတော်ကကန့်ကွက်တဲ့ကြားကအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးဇူလိုင်လ20ရက်စွဲပါစာတမ်းအမှတ် 6569 နဲ့ပြင်ဆင်ချက်တွေအစိုးပြုခဲ့ပါတယ်လို့ဆိုပြီးအစချေရေးသားထားပါတယ်ဆိုပြချက်တွေကိုစဉ်းစားဆွေးနွေးပြီးလွတ်တော်ကိုတင်ပြဖို့အဖွဲ့ဝင်45ဦးကော်မတီကိုဖွဲ့ဖို့အချက်လဲပါဝင်ပါတယ်တဲ့မြန်မာစစ်တပ်ကဆိုပြချက်ပါတစ်ခုမှမတင်ပေမဲ့လည်းဖွဲ့စည်းပုံပြင်ရေးဆွေးနွေးပွဲကိုတက်ရောက်ဖို့တော့တပ်မတော်သားကိုယ်စားလှယ်125ယောက်ရှိတဲ့အထက်ကကိုယ်စားလှယ်88ဦးကိုအမည်စင်းပေးခဲ့ပါတယ်လို့ဆိုပါတယ်ဒီကိုယ်စားလှယ်တွေကိုဆီလွတ်တာဟာဆွေးနွေးပွဲမှာအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့ဆိုလိုတာမဟုတ်ပဲဆွေးနွေးပွဲတွေနောက်နေစေပြီးတက္ကသိုလ်2020အထိရှေ့ကျသွားဖို့လုပ်မှသိကြပါတယ်တဲ့ပဲချေကိုရောက်ရောက်ပုံမှန်436ပြင်ဖို့ရောက်ရင်တော့ရှေ့ဆက်မတူဖြစ်သွားနိုင်တယ်လို့လည်းဆိုပါတယ်။တမတော်ရဲ့ပြည်တော်စုချန်ခံရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကလည်းကိုယ်စားလှယ်29ဦးဆွေးနွေးပွဲကိုဆီလွတ်ဖို့အမည်စရင်တင်ထားပြီးအစိုးတရ114ချက်တင်ထားတဲ့ NLD ပါတီကတော့5ဦးအစိုးပြုချက် 1114 ချက်တင်ထားတဲ့ SNLD ကကိုယ်စားလှယ်3ဦးအမည်စရင်တင်ထားပါတယ်လို့ပြောပါတယ်။ NLD ရဲ့အစိုးပြုချက် 114 ချက်ထဲမှာကအရေးကြီးဆုံးအချက် 12 ချက်ကိုစာရေးသူကတင်ပြထားပါတယ်။အဲ့ဒီအချက်တွေကတော့နိုင်ငံတော်၏အမျိုးသားနိုင်ငံရေးဦးဆောင်မှုအခမ်းအနားတွင်တက်မတော်ကပါဝင်ထမ်းဆောင်ရေးအစအဲ့ဒီစာကြောင်းမှာပဲပြည်သူစံနာနဲ့အကြီးဆိုတဲ့ဇာတ်ရိုက်ကိုဖြည့်ဆွဲရေးအချက်ကာကွယ်ဦးစည်းချုပ်ဟာလက်နက်ကင်တပ်ဖွဲ့အလုံးရဲ့ဦးစည်းချုပ်ဖြစ်တယ်ဆိုတဲ့အချက်ကိုပဲဖြည့်ရေးရေးပေါ်အခြေအနေမှာကာကွယ်ဦးစည်းချုပ်ကအာဏာလွှဲပြောင်းယူနိုင်ခွင့်စာပိုက်ကိုအစားထိုးရေးတက္ကသိုလ်2020မှာတက်မတော်သားကိုယ်စားလှယ်ဦးရေကို15ရာခိုင်နှုန်းလျှော့ချရေးကာကွယ်ရေးပြည်ထောင်ရေးနဲ့နယ်စပ်လုံခြုံရေးဝန်ကြီးအဖြစ်တာဝန်မီယူခြင်းစစ်တပ်ကအနာယူရေးအဲ့ဒီဝန်ကြီးတွေကရာထူးကအနာမပေးခင်တမရကကာကွယ်ဦးစည်းချုပ်နဲ့တိုင်ပင်ရမယ်ဆိုတဲ့စာပိုက်ကိုပဲဖြည့်ရေး Article 436ကိုပြင်ဆင်ရေးမြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝင်နေဆက်လုံခြုံရေးဝန်ကြီးနေရာမှာအထက်နဲ့အောက်လွှတ်တော်တို့ကဒုတိယဥက္ကဋ္ဌနှစ်ဦးစီဖြင့်အစားထိုးရေးရေးပေါ်အခြေအနေကြေညာရမှာတမရကကာကွယ်ဦးစည်းချုပ်နဲ့ညှိနှိုင်းတိုင်ပင်ရမယ်ဆိုတဲ့အချက်ကိုပဲဖြည့်ရေးရေးပေါ်အခြေအနေမှာဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာအလုံးကိုကာကွယ်ဦးစည်းချုပ်ထံအပ်နိုင်ရမယ်ဆိုတဲ့အချက်ကိုပြင်ဆင်ရေးArticle 58စာလုံးကိုပယ်ဖြဲ့ရေးပြည်ထောင်စုဝန်ကြီးများတာဝန်ထမ်းဆောင်စဉ်နိုင်ငံရေးပါတီနဲ့ကင်းဝေးရမယ်ဆိုတဲ့ကန့်သတ်ချက်ကိုယုံသိရေးဆိုတဲ့အချက်တွေဖြစ်တယ်လို့យေတာထားပါတယ်တကယ်တော့ NLD ရဲ့ရဲရဲနဲ့အဆိုပြုချက်အားလုံးဟာတပ်မတော်ကိုအထူးပြုထားပါတယ်ဒီအဆိုပြုချက်တွေနဲ့ NLD နဲ့ဒေါန်ဆန်းစုကြည်တို့ကတပ်မတော်နဲ့တပ်မတော်ကရေးဆွဲထားတဲ့2008ခုနှစ်အခြေခံဥပဒေကိုသူတို့ဘယ်လိုထင်သလဲဆိုတာကိုပြသတာဖြစ်ကြောင်းយေတာထားကြောင်းပါခင်ဗျာ
ဆက်လက်ပြီးကောက်နှုတ်တင်ပြလိုတာကဇူလိုင်လ29ရက်နေ့ရက်စွဲနဲ့ deaconherald.com မှာဆောင်းပါးရှင် Ania Van Bommick ရေးသားထားတဲ့ American Visa ပိတ်သိမ်းခံထားရတဲ့မြန်မာစစ်တပ်အကြီးအကဲကိုအိန္ဒိယကအဲခံဆိုတဲ့ဆောင်းပါးတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။ Rohingya တွေပေါ်လူမျိုးစုလိုက်ရှင်းလင်းရေးလှုပ်ဆောင်ခဲ့ရမှာပါဝင်တဲ့အခမ်းကဏ္ဍကြောင့် American ပြည်ဝင်ခွင့်ပိတ်သိမ်းခံထားရတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့၉ရက်ကြာခီးစဉ်ကိုအိန္ဒိယကအင်ရှင်အဖြစ်အဲခံနေပါတယ်ဆိုပြီးအစအချီရေးထားပါတယ်။သ
ူ့ရဲ့ခီးစဉ်ဟာဇူလိုင်လ25ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိဖြစ်ပြီးတနင်္လာနေ့ကအိန္ဒိယကာကွယ်ရေးဒုဝန်ကြီးရှယ်ရီပက်နစ်နဲ့တွေ့ဆုံခဲ့ရမှာနှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးပူးတွဲစီရေးလေ့ကျင့်မှုနဲ့အိန္ဒိယကမြန်မာစစ်တပ်ကိုလေ့ကျင့်သင်တန်းပေးရေးကိစ္စတွေပါဝင်တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကိုကိုကာပြည်ရေးသားထားပါတယ်နှစ်နိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးနားလည်မှုစာကြုံလွှာကိုလည်းလက်မှတ်ရေးထိုးခဲ့တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီး S. Jayashankar ကလည်းအကျိုးရှိတဲ့ဆွေးနွေးပွဲလို့ဆိုပါရယ်မြန်မာတက်မတော်နဲ့တက်မတော်ခေါင်းဆောင်တွေကိုရိုဟင်ဂျာလူမျိုးတုံးရှင်းလင်းရေးကိစ္စအတွက်နိုင်ငံတကာကအပြင်းထန်ဝေဖန်ကန့်ကွက်ထားပေမဲ့အမျိုးသားအကျိုးစီးပွားနဲ့မဟာဗျူဟာအရာအိန္ဒိယနိုင်ငံကတော့ဒီအထက်မပါဝင်ခဲ့ပါဘူးမြန်မာပေါ်ဩဇာရှိဖို့အိန္ဒိယဟာတရုတ်နိုင်ငံနဲ့အပြိုင်ဆိုင်ဖြစ်နေခဲ့တယ်လို့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကစစ်သွေးကြွတွေကိုနှိမ်နင်းရမှာလဲနှစ်နိုင်ငံတပ်ဖွဲ့တွေပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။နိုင်ငံသားရေးမူဝါဒကအမျိုးသားလုံခြုံရေးကိုအလေးထားပါတယ်လို့လည်းဂျာရှနကာက Twitter မှာရေးခဲ့ပြီးမြန်မာနိုင်ငံဟာအိန္ဒိယရဲ့ at east မူဝါဒအရာအရေးကြီးကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုထားတယ်လို့ရေးသားထားပါတယ်ရှင်။
ဘရော့ရှ်မက်ဖယ်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုင်ဂျာမွတ်စလင်တွေနေရာပြောင်းရေးအစီအစဉ်အတွက်မြန်မာနိုင်ငံရဲ့ဌာနအကူအညီအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖိအားကြုံနေရတဲ့ရိုင်ဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရာပြောင်းရေးဟာနှစ်နိုင်ငံကြားမှာတော့အပြန်အလှန်အပြစ်တင်မှုတွေနဲ့လုပ်ငန်းစဉ်ကမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင်အေးရခိုင်ဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လည်းဒေသတွင်းတည်ငြိမ်မှုကတော်လေးပြတ်စီးနေတယ်လို့ဆိုရမှာပါ။ဒီလိုအခြေအနေမျိုးမှာမြန်မာဆူရဘက်ကဒုက္ခသည်တွေနေရာပြောင်းရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလား။နိုင်ငံတကာဖိအားကိုမလုံနိုင်လို့လုပ်ငန်းလုံးပြရသလိုဖြစ်နေသလား။ဒါမှမဟုတ်အခြားဖြေရှာနိုင်မဲ့နည်းလမ်းရောရှိပါလား။အခုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးတော့ရှိပါလေ။ပအဝင်ဆွေးနွေးမိမလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်ကောရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOA American အသံရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်မှာတပတ်ကို2ချိန်ထုတ်လွှင့်တင်ဆက်ပေးနေပါရခင်ဗျာ။ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပါဝင်ဖိတ်ခေါ်ဖို့လဲတခါရဲဖိတ်ခေါ်ပါရစေ။အခုအလှည့်ကြတာကတော့အပတ်စဉ် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာပါ။ဒေါ်လှလတန်က George Grow နဲ့အတူတင်ဆက်ပေးပါမယ်ခင်ဗျာ
။ဒီနေ့မနေ့ကျင်းပြမယ် Idiom အသုံးက
Hold your horses.
ဖြစ်ပါလေ။စာလုံးပေါင်းက HOLD hold ကခြင်ထားပါ။ဆုတ်ထားပါ။ YOUR ကတင်ဤ HORSES horses ကမြင်းတွေဆိုတော့စကမိုက်ထုံရဲ့ဓာတ်ရိုက်ဒီပေကမြင်းတွေကိုခြင်ထားပါပေါ့။ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြီးသားဖြစ်ရမှာကတော့မြင်းတွေရဲ့စကြိုးတွေကိုခြင်ထားပါဆွဲထားပါဆိုတာပါလေ။ဒါကြောင့်ဒီအဆုံးရဲ့ idiom ဆိုတဲ့တော်ပိုက်ဒီပဲကတော့ရှင်းပါတယ်တခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇကြိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲညစဉ်ဘဝမှာလုပ်ငန်းတခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အချိန်လေးမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်ဒီအဖြစ်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီသုံးရပတ်သက်လို့ George Grupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses.
အလုပ်တစ်ခုကိုခိတ္တဆိုင်ထားပါအောင်အခြေအနေမပြေးသေးဘူးနေပါအောင်ဆိုရင် ATM အသုံးအရာဘယ်လိုပြောမလဲ
Hold your horses
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ဗီယိုရဲ့အတွက်ထုတ်လွှင့်ပေးနေတဲ့ဒေါ်လှလတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍလည်းပါရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတီချစ်ကျောင်းမီသွေးသုံးဒါပိဆက်ရုံနဲ့ကျောင်းမီသွေးတွင်းကိုမြမအစိုးရဘက်ကချက်ချင်းရဲဆိုင်းပေးဖို့အရက်ဘက်အဖွဲ့အစည်းတွေကဒီလာတဲ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ရည်ညီလာခံမှာတောင်းဆိုခဲ့ကြပါတယ်တရုတ်ကုမ္ပဏီတစ်ခုကလည်းပတ်တဲ့တီချစ်ကျောင်းမီသွေးသုံးယူနီဂူဒါပိဆက်ရုံကလျှက်စစ်တပ်အားကိုအစိုးရကပြန်လည်ဝယ်ယူတဲ့နေရာမှာပွင့်လင်းမြင်သာမှုမရှိဘူးလို့ထောက်ပြနေကြပါတယ်မြန်မာနိုင်ငံပွန်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရက်ဘက်မိဘမဟာမိတ်အဖွဲ့ META ကဦးအောင်ကျော်မိုးနဲ့ဆက်သွယ်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိနေတိုင်းတင်ပြထားပါရခင်ဗျာ
ရှမ်းပြည်နယ်ပင်လောင်းကတီချစ်ကျောင်းမီသွေးသုံးရင်းနှွေးငွေတအားပေးဆက်ယုံအရေးကကုလသမဂ္ဂလူ့ခွင့်ရေးညီလာခံအထိရောက်ရှိခဲ့တာပါ2002ခုနှစ်မှာစတင်တည်ဆောက်ခဲ့ပြီး2005ခုနှစ်မှာစပြီးတော့လဲပတ်ခဲ့ပါတယ်2014ခုနှစ်မှာတော့အကြီးစားပြင်ဆင်မှုအတွက်ရန်နာပြီး2016ခုနှစ်မှာပြန်လည်လဲပတ်ခဲ့တာပါတီချစ်ချောင်မီသွေးသုံးရင်းနှွေးငွေဓာအပေးဆက်ယုံကိုဘယ်လိုလဲပတ်နေလဲဆိုတာကိုမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရက်ဖက်မဟာမိတ်အဖွဲ့ကဦးအောင်ကျော်မိုးကအခုလိုပြောပါတယ်
ဒီချက်ကြောင့်ဒီတုံတရားစစ်တာအပိစေုံတဲ့တရက်ကိုတန်းချိန်2000လေးမှာ2500ကျားကိုတင်ဖို့ခိုင်းပါလေ။တန်းငူပမာချက်ငွေ4000ချက်ငွေနဲ့ကျွန်တော်တို့ပေးဝယ်ရပါလေ။ဒါပေမဲ့2018ခုနှစ်ဆယ်လပိုင်းမှာကြောင်ပြည်တန်းဈေးနှုန်းကို4800နှုန်းနဲ့ဒီရင်စွိုင်းရင်ကုန်ပြရမှာဈေးနှုန်းတက်တောင်းခဲ့ပါလေ။အဲ့ဒီအတွက်တန်းချိန်2000နဲ့တက်ရတော့မှပြန်ပြ3000လေးပါလောက်ရှိတယ်ဆိုတော့သိရပါလေ။ကတော့တိုင်းဝန်၃လောင်းဆိုတဲ့ပုံစံစိတ်နဲ့ပြရပါလေ။အဲ့တော့ကျောင်းမီသွေးကိုအစိုးရဝယ်ပြီးတော့မှဝစီကွမ်ဟန်ကုမ္ပဏီကို၎င်းပေးရပါလေ။ဝစီကွမ်ဟန်ကုမ္ပဏီကထွက်တဲ့တရားစစ်တာအကူဒီယူနစ်ကို3.35 US$ နဲ့ဦးနဲ့ကျွန်တော်တို့နိုင်ငံအစိုးရအနေမှပြန်ဝယ်ရပါလေ
။ဒါပေမဲ့ကျောင်းမီသွေးတူးဖော်တဲ့ကုမ္ပဏီဘက်ကအကျွေးအကြေမဆက်သလိုကျောင်းမီသွေးဘိုးကလည်းဈေးတက်လျှက်စစ်သုံးဆွဲခါရီကလည်းအကြေမပေးသေးဘူးလို့စင်းစစ်ချုပ်ယုံအစင်ခန်းစာကိုကုကပီးဥအောင်ကျော်မိုးကအခုလိုပြောပါတယ
်ကျောင်းမီသွေးမိုင်းကို2000နဲ့ကျွန်တော်တို့၄ခုနဲ့မှာစတင်ပြီးတော့မှအာတူဖော်ပါလေအဲ့တော့နားဖအစစ်ဆိုးကနေပြီးတော့မှမြမချက်ငွေဖိုက်ပြီးတဲ့အံကိုကျွန်တော်တို့အဲ့ကျောင်းမီသွေးမိုင်းတူဖို့အတွက်ထောက်ချီးပေးခဲ့ပါတယ်မှာဒါပေမဲ့2018ခုနှစ်ပြည်သူ့မြေစင်ပူပေါင်းကော်မတီကနေမှစင်းစစ်ချုပ်ရုံအစီအစဉ်ခါးနေပါထွက်လာတဲ့ဆိုရင်ဒီ site ဒီနေရာနေမှ 3.5 နီးပါးလောက်ကပဲဆက်ခဲ့ပါသေးတယ်။ channel ဥစ္စာက 3.5 ဘီလီယံကျပ်ငွေလောက်ကိုအကျိုးမဆက်ခဲ့ဘူး။အဲ့ဒီမှာထပ်ပြီးတော့ဗာထပ်ပြေးရတယ်ဆိုလို့ရှိရင်ဝူရှိကွာဟန်ကော်မတီက2015ခုနှစ်မှာသူကတင်တာအောင်ပါတယ်။ကြောင်မီသွေးသွင်းဖို့အတွက်ဒီရင်စိုင်းရင်ကော်မတီကိုနိုင်ငံတော်ကနေပြီးတော့မှ 3.8 ဘီလီယံကိုထပ်ပြီးတော့ကြောင်မီသွေးဘိုးဆိုပြီးမှကျူတင်ငွေပေးချေခဲ့တာကိုထပ်တွေ့ရပါတယ်။နောက်တစ်ခုအန်အောစီယာကောင်းတာကဒေဒီဆိုင်ရင်မိုင်းတွေမှာသုံးနေတဲ့လျှက်စစ်ပမာဏကိုလျှက်စစ်တာအားယူနစ်က2002ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အတိုင်းဒီယူနစ်ကိုအစိုးရနှုံထားတဲ့ရော့ပြီးတော့မှအခုအများကြီးသူသုံးဆွဲနေတဲ့နှုံထားတဲ့ရော့ချတဲ့နှုံထားတဲ့သုံးရတာဖြစ်ပါလေ။အဲ့ဒီအတွက်ဒီမိုင်းနီကုမ္ပဏီကအစိုးရပေါ်မှာအဲ့လိုရှော့ပြီးတော့ပြီးရတော့မှအစိုးရပေါ်မှာလျှက်စစ်ကျွေးချံမိတာကဒီနေ့ဒီချိန်ထိပေးဆောင်ရမရှိသေးတာကိုလည်းစင်းစရာခိုင်နှန်းနေတာပေါ်ပြနေတာကိုတွေ့ပ
ါတခါတရုတ်ကုမ္ပဏီဘက်ကလည်းအမေရိကန်နည်းပညာသုံးတယ်လို့ပြောခဲ့ပြီးအဲ့ဒါကလည်းမဟုတ်ဘူးလို့ဦးအောင်ကျော်မိုးကပြောပါတယ
်ဒီချက်ကြောင့်ဒီတော့လျှက်စစ်တာအပိစေုံကအမေရိကန်နည်းပညာအသုံးပြုပြီးတော့မှလက်ပတ်ပါမယ်လို့ပြောခဲ့တဲ့ကိစ္စကိုကျွန်တော်ပြန်ဖြေရှင်းခိုင်းပါတယ်ကျွန်တော်အနေနဲ့ဒီဥစ္စာကိုအမေရိကန်တိုင်ယုံကိုမေးလိုက်တဲ့အချိန်မှာအမေရိကန်တိုင်ယုံကတရုတ်အစိုးရနဲ့တော့တော့တရုတ်ကုမ္ပဏီတွေတော့ကောင်းနည်းပညာချင်းဖလှယ်ထားခြင်းမရှိပါဘူးဆိုတဲ့ကိစ္စကိုအမေရိကန်တိုင်ယုံကတာဝန်ရှိတဲ့သူတွေကတောင်းညို့လာတဲ့အချိန်မှာဒီဥစ္စာကိုဖြေကြားပေးပါတယ် အဲ့ဒီကိစ္စနဲ့ပတ်သက်လို့ဝရှိကွားကော်ပီကတာဝန်ရှိတဲ့သူတွေကိုကျွန်တော် public consultation လုပ်တဲ့အစည်းအဝေးမှာကျွန်တော်ထားမိတဲ့အချိန်မှာသူတို့အဲ့လိုကဒီကိစ္စကိုပြောခဲ့တယ်ဆိုတဲ့ကိစ္စကအစည်းအဝေးမှာတန်းထဲမှာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီနေ့ချင်းဒီဝရှိကွားကော်ပီရဲ့တာဝန်ရှိတဲ့သူကမဖြစ်ရှင်းဘူး။ဒီစက်ယုံတွေကနေပြီးတော့မှပဲစက်ယုံကပဲဒီကိစ္စကမဟုတ်ပါဘူးဆိုတဲ့ဥစ္စာငင်းတယ်တဲ့ကျွန်တော်ကသာဟာတိုင်းပြည်နဲ့တိုင်းပြည်ရဲ့အစိုးရနဲ့ကျွန်တော်တို့လူထုကိုလိမ်လည်လဲပြားခဲ့တာပဲဆိုတဲ့ဆွတ်ဆွဲချက်ကိုကျွန်တော်ပြင်းပြနဲ့တုံ့ပြန်ခဲ့ပါ
2014ခုနှစ်မှာရန်နာထခဲ့ပြီးတဲ့နောက်ပဝန်းကျင်ထိခိုက်မှုဆန်းစစ်ခြင်းအစီရင်ခံစာ EIA အတွက်စမ်းသပ်လက်ပတ်တယ်လို့ဆိုပေမဲ့အခုဓာပေးစက်ယုံကိုဘယ်လိုပုံစံလက်ပတ်နေတယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိလာပါဘူ
း။အရင်နှစ်နှစ်သာကာလတုန်းကတော့ EIA အစီရင်ခံစာထုတ်ပြန်မှုတွေစမ်းသပ်လက်ပတ်တယ်ပြောပါ။ဒါပေမဲ့ဒီနေ့ဒီချိန်မှာစမ်းသပ်လက်ပတ်သလားတရားဝင်လက်ပတ်ခွင့်ပြုလိုက်ပြီလားဆိုတဲ့ကိစ္စတွေကရှင်းလင်းခြင်းမရှိပါဘူး။နောက်တစ်ခုကတော့အစိုးရနဲ့စာချုပ်ချုပ်ဆိုရတဲ့မိုင်းသွင်းကုမ္ပဏီရောဒေသတာအပိပဲကုမ္ပဏီရောစာချုပ်တွေကပြင်းပြမြင်တာမရှိပါဘူး။အဲ့ဒီမှာဆိုရင်ပြည်သူပြည်တော်စုစီရင်စစ်ချုပ်ရောအစီရင်ခံစာရဲ့စီရင်စရာကိစ္စဆိုရင်အကျိုးစီးပွားဖြစ်ထွန်းတဲ့အချိန်ကြတော့မှဒီဥစ္စာကိုပြေးချေပါမယ်ဆိုတဲ့ဥစ္စာတွေကလည်းပြောလာပါတယ်။အဓိကတော့သူတို့ယူမှန်းထားတဲ့အတိုင်းပဲကဘာ130မထပ်ဘူးဆိုတာကတော့သိကြပါပြီ။ဒါတွေကိုဘယ်သူမှကြောင်မိသေးသုံးတရားကိုယ်တိုင်ကြီးနဲ့ထောင်နဲ့2005ကြာကျောင်းကြီးလေးပုံကြနေတယ်ဘီရှုနေတယ်ဆိုတဲ့ကိစ္စကဒါတွေကိုဘယ်သူကစောင့်ကြည့်တယ်လဲဘယ်သူကဒါတွေကိုဟိုမော်နီတာလုပ်နေတယ်လဲဒါတွေကိုလူလူထိခိုက်မှုတွေအတွက်ဘယ်သူကတင်မှတောင်းဝန်ခံနေတယ်ဆိုတဲ့ကိစ္စတွေကဒီနေ့ကြည့်ပြီးရှင်းလင်းခြင်းမရှိပါဘူ
းရှမ်းပြည်နယ်ပင်လောင်းမြို့နယ်တွင်ကတီချစ်ဒေသမှာတော့ဒေသခံအများစုကစိုက်ပျိုးရေးကိုအားထားလုပ်ကင်ကြတာပါအခုလိုစက်ယုံကြီးတဲလိုက်တာကြောင့်ဒေသခံတွေအလို့ကံရရှိမှုအခြေအနေကရောဘယ်လိုရှိပါသလဲ
ဒေသခံတွေအတွက်အလို့ကံခွင့်လန်းဆိုတာကတော့ဒါကမရှိပါဘူးဒေသခံတွေကမူလအတိုင်းပဲစိုက်ပျိုးရေးနဲ့လုပ်ကင်ကြတယ်ဒေသခံတွေကအဲကြောင့်ဒီမိုင်းတွင်းနဲ့ကြောင်ဒီစက်ရုံတွေမှာအလို့လုပ်ကင်နဲ့ဦးတွေးရလဲပါပါတယ်ပြည်ပအနေပဲပါပဲဒေသဒေသတို့တခြားဒေသတို့လာပြီးမှလှုပ်ဆောင်ရတဲ့တွေများပါတယ်ဒါပြောဒေသတွေမှာသူတို့ရဲ့ဥစ္စာကအတမူကကြောင်းတဲ့လုပ်ငန်းဟာတိုင်းသားတွေဖြစ်တဲ့ပိုတိုင်းသားတွေနဲ့ရှမ်းတိုင်းသားတွေဖြစ်တဲ့သူတို့ကစက်ကြီးနဲ့အတမူမှကြောင်းကြတဲ့လူတွေဖြစ်ပါတယ်
။ဒါပေမဲ့လည်းဒေတာတွင်းမှာတော့လျှက်စစ်မီရရှိနေပါတယ
်။ဒေတာကနေရဲ့လျှက်စစ်မီရတော့ဒါရပါတယ်။ဒါကတော့အခုဥစားကတော့ဘယ်လိုင်းကနေတွေ့လဲဆိုတာကစားကျွန်တော်တို့မသိဘူး။ဒါကတော့ကျွန်တော်တို့ဒေတာမှာမြန်မာနိုင်ငံရဲ့2030မဟာဗျူဟာအမျိုးသားလျှက်စစ်တာမဟာဗျူဟာစီမံကိန်းကတချို့ကဒီမှာလျှက်စစ်မီရမယ်ဆိုတဲ့ကိစ္စကြီးနဲ့ပတ်သက်ပြီးတော့မှဒါတွေကိုဟိုကအကောင့်တွေပေါ်နေတဲ့ကိစ္စတွေတွေပဲဒါလုပ်နေတာ။
မတ်တင်ကြတဲ့စီးပွားရေးကဏ္ဍတပြားချက်ဖြစ်ပါရခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဂုတကာတုတ္တဆုံလင်အမေရိကန်တခွင်ကိုနားဆင်ကြရပါဦးမယ်။အခုတစ်ပတ်တုတ္တဆုံလင်အမေရိကန်တခွင်အစည်းအဝေးမှာဒုက္ခသည်မိန်းကလေးငယ်တွေနဲ့ဖွဲ့စည်းထားတဲ့ Pitching to the Chin Tan ပြိုင်ဆိုတဲ့အဖွဲ့ Cherry's မှုတ်ပြိုင်ပွဲဗိုလ်ချုပ်ကြီး George Washington အကြောင်းစာရာတွေကိုကုအောင်ခံကတင်ဆက်ထားပါတယ်ခင်ဗျာ။
ဒါဟာလူတွေရဲ့နှလုံးသားကိုနူးညံ့သိမ်ဝေးစေသလိုလူချင်းချင်းကြားရင်းနှီးမှုလည်းတိုးစေပါရယ်။ Pitching to ဆိုတဲ့တံပြိုင်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကမ္ဘာတစ်လောကဒုက္ခသည်စခန်းတွေမှာနေထိုင်ပူးခဲ့ကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါ။တံပြိုင်တီဆိုကြပြီးတော့မျောလင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့လျော့အောင်သတိပေးနေကြတာပါ။စစ်ပွဲတွေဖြစ်ပွားရာဒေသ နိုင်ငံရေးမငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းတွေမှာနေခဲ့ရတဲ့ Mingling Area ဟာ Peace to တခြင်းတန်တန်ဆိုတဲ့အဖွဲ့မှာလာရောက်စုစည်းမိကြတာပါ
I'm from Uganda.
I am from Iraq.
I am from Sudan.
I lived in a refugee camp in Ethiopia.
သူတို့ဆိုတဲ့တခြင်းတွေကတော့ညှောလင်းချက်ငြင်းငြင်းရေးအပြန်အလှန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေပါ Peace to အဖွဲ့တည်ဆောင်သူ Con Fulham က
Pisintu is an Indian word.
Pisintu ga Indian ga. Pisintu ga chinan le ha khawwee chi daw ma yauk de su le a dei be ba.
Di phwe ha Washington DC ma shi de National Cathedral phaya chang ji ma dukha de yee ne patte pi chin ba le pwe twin. Thuru ga tchin la su ja da ba. Dawa dawan ga dukha de re yee po pi lo ti la ja bo su re yee chin ne a ku lo pa win na ba. Yong myin tan ya thu yun su shin a phye a chyo yee che ya ma le chin a yee che khan a bu de Con Fulham ma. Di phwe go
The Pisintu Chorus was created to give
မြန်မာပြည်မှာရှေ့ပြောင်းချီချနေထိုင်တဲ့အခါမှာကိုဘာလဲဆိုတာပျောက်ဆုံးနေတာကြောင့်ရှေ့ပြောင်းချီချသူတွေဒုက္ခသည်ကလေးတွေအတွက် Pisintu အဖွဲ့ကိုတည်ထောင်ခဲ့တာဒီကရင်ကျေးမှုဘာသာစကားစာရီနဲ့ကျွမ်းဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့ခက်ခဲရှိသူတွေအတွက်ဒီအဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း21နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထိမှရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီတချင်းသပင်ဒီဆိုရဲအဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှာရှိတဲ့မိန်ပြည်နယ်ပေါ့လန်မြို့မှာအခြေစိုက်ပါတယ
် Portland Maine is a very welcoming
လူကဲ့နှစ်ပေါင်းများစွာကလေးကပေါ့လန်မြို့လေးဟာရှေ့ပြောင်းခြေချလာသူတွေကိုကျူးလွန်လာတာပါအခုဆိုရင်လည်းအမေရိကအနောက်တောင်ဘက်ကွန်ဂိုနဲ့အင်္ဂိုလာကရှေ့ပြောင်းခြေချလာသူ300,000လောက်ကိုလက်ခံထားပါတယ
်ဖူလန်မှာအဖွဲ့အတွက်တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်မြင့်တဲ့အရာတွေကိုရွေးချယ်ကြပါတယ်
The songs really have to do with peace.
ညီညာရေးမေတ္တာတရားနဲ့ပရိသတ်တွေရောပါလာပြီးတဲ့အကြောင်းအရာမျိုးကိုပဲရေးပါတယ်။ဒီကလေးတွေကကြမ်းဖက်မှုတွေ၊ဆက်ပွဲတွေဖြစ်ပွားရာခြေသားကလာကြတာဆိုတော့အဲ့ဒါတွေကသူတို့ဘဝပေါ်တည်ရောက်မှုရှိတာကြောင့်ပါ
။ဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောပါတယ်။အီရက်ကလာတဲ့အဖွဲ့ဝင်ဖတီမာလမ်လုံးက
When I sing on stage, I feel empowered.
ဆီမမတချင်းဆိုတဲ့အခါခွန်အားတက်ကြွာလာပါတယ်။တခြားသူတွေဒီတချင်းနားထောင်တဲ့အခါမှလည်းဒီမှလိုပဲသူတို့ခွန်အားတွေဖြစ်စေပြီးအပြောင်းလဲအတွက်ဆောင်ရွက်ကြပါလိမ့်မယ်
။ Peace to တချင်းတမန်ဒီဆိုတဲ့အဖွဲ့ဝင်တွေဟာငြိမ်းချမ်းရေးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လို့လည်းပြောကြပါတယ်ခင်ဗျာ။ American ပြည်အောင်စုမှာနွေရာသီကာလပွဲတော်တွေပြိုင်ပွဲတွေကျင်းပကြတာမှာထူးထူးဆန်းဆန်းတွေလည်းရှင်ပြန်ကြလေရှိပါတယ်။ခြေချောင်းချင်းချိတ်ဆက်ပြီးတော့လဲတာဘာကားကိုအမြင်စားတာမြုပ်သီးအဆက်စားတာစတာတွေလည်းပြန်ကြပါတယ်ပို့ထူးကြတာကတော့ cherry အစစ်မှုတ်ပြိုင်ပွဲပါ cherry စိတ်ကိုပါဇက်နဲ့ဝေးဝေးထိရောက်အောင်မှုတ်ထုတ်တဲ့ပြိုင်ပွဲကို Auckland မှာကျင်းပလာတာရာစုနှစ်ဝက်လောက်ရှိပါပြီအခုအခါမှာတော့ကဘာတဝမ်းကလူတွေလည်းဒီပြိုင်ပွဲမှာပါဝင်ဆင်နွှဲကြပြီးသူတို့ရဲ့အရေးချင်းကိုပြသကြပါတယ်ဒီနေ့2019ခုနှစ်ပြိုင်ပွဲမှာချန်ပီယံဆုရသွားသူ Kevin Butt ဆိုရင်ဒီပြိုင်ပွဲမှာနှစ်တိုင်းပါဝင်ခဲ့တာဖြစ်ပြီး16.5 meter အကွာဝေးထိရောက်အောင် cherry စိတ်ကိုမှုတ်ထုတ်နိုင်ခဲ့သူပါ
I actually started when I was 10 years old
အသက်ဆယ်နှစ်အရွယ်တဲကဒီပြိုင်ပွဲမှာဝင်ပြန်လာတာပါအဖေလည်းဒီလို cherry စိတ်မှုတ်ပြိုင်ပွဲမှာပါဝင်ခဲ့ပြီးသူကစိုက်ပျိုးရေးလုပ်ပါတယ
် Guinness မှတ်တမ်းဝင် cherry စိတ်မှုတ်ပြိုင်ပွဲဝင်နိုင်ဖို့ဆိုရင်အလေးအကျင့်လည်းလိုပါတယ်အသက်ကိုပြင်းပြင်းရှူနှာခမ်းကိုဆေးပြီးအစိတ်ကိုမှုတ်ထုတ်မှသာခက်ဝဲဝဲကိုရောက်နိုင်တာပါဒိုင်လူကြီး Leona Foster က
The Cherry Pits Fit is open to anybody. It's free. In the morning, starting about 10 o'clock.
ပြိုင်ပွဲမှာလူတိုင်းပါဝင်နိုင်ပါတယ်။မနေ့10နိုင်လောက်ပြိုင်ပွဲစတင်ပြီးနေ့လယ်လောက်အရောက်မှာတော့အသက်အရွယ်တန်းအလိုက်ပြိုင်ပွဲမှာအဝေးဆုံးရောက်အောင်မှုန့်နိုင်သူ10ဦးကိုစကားတင်ရွေးပါတယ်
။ Cherry ရေစတင်ခုတဲ့ဇူလိုင်လလောက်မှာဒီပြိုင်ပွဲကျင်းပတော့ပါ။ပြိုင်ပွဲဝင်အသက်အရွယ်တွေလည်းမျိုးစုံတာကြောင့်စီကံလည်းအထိုက်အလျောက် short pop ပေးထားပါတယ်။ဒါရင်လည်းပါဇက်ကနေထွေးထုတ်ပြီးတော့ပြန်ရမှာပါ။ပြိုင်ပွဲဝင်သူတူက
I personally think it's kind of fun.My mother doesn't think that
ဒီပြိုင်ပွဲကပြောစရာကောင်းပါတယ်။မင်းကလေးတွေနဲ့မသင့်တော်ဘူးဆိုပြီးအမေကတော့ဒီလိုပြိုင်ပွဲမျိုးမပါစေချင်ပါဘူး။ဒါပေမဲ့လည်းအဖေကဘယ်လိုမှုတ်ထုတ်ရတယ်လဲဆိုတာသင်ပြီးတော့အယံပြောပါတယ်
။ပြိုင်ပွဲကျင်းပလာတာဒီနှစ်ဆိုရင်46နှစ်ရှိပြီဖြစ်ပြီးဒါဟာမိသားစုရဲ့အစဉ်အလာဖြစ်လာခဲ့တယ်လို့ပြိုင်ပွဲစတင်ကျင်းပသူရဲ့မျိုးဆက်တဦးကပြောပါတယ်။ပြိုင်ပွဲစီစဉ်သူလင်းစေ့ချ်က
Back in 1974 dad was looking for something to do with
1994ခုနှစ်မှာအဖေက cherry စိတ်တွေထွေးထုတ်တာနဲ့ဆက်စပ်ပြီးတော့ပြိုင်ပွဲလုပ်ဖို့စဉ်းစားမိခဲ့တာပါ cherry သီးစားပြီးအစိတ်တွေကိုထွေးထုတ်တာကြောင့်ဒီအစိတ်ထွေးထုတ်တာကိုပြိုင်မယ်ဆိုရင်ပိုးပြီးတော့တဘာဝကျပါတယ်ဖျက်သီးစိတ်ဇီးသီးစိတ်တွေလည်းမှုတ်ထုတ်လို့ရပါမယ် cherry ပဲရွေးဖြစ်ခဲ့တာပါ
cherry စိတ်ကိုခဝဝေးရအောင်မှုတ်ထုတ်ပြီးအနံ့ရရင်စုတွေရတာကြောင့်ပြိုင်ပွဲကျင်းပတိုင်းလဲလူစီကားလာတယ်လို့စေ့ချ်ကပြောပါတယ်ခင်ဗျာ
ဒီတစ်ခါတင်ပြလိုတာကတော့အမေရိကန်ပြည်အောင်စုသမရဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆစ်စင်ရေးဗျူဟာအကြောင်းလေ့လာတင်ယူခဲ့တဲ့အကြောင်းပါနောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းအောင်အနှံ့ချင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့တုန်းကအဲ့ဒီပျောက်ကြားဆစ်တနံကိုတက်ရောက်ခဲ့ပါတယ်
ဗြိတိရှ်ကိုလိုနီနယ်မြေတစ်ခုဖြစ်တဲ့ဗာဂျီးနီးယားလက်နက်ကိုင်တပ်ဖွဲ့ကဗြိတိရှ်ဗိုလ်ချုပ်ကြီးအက်ဒဝတ်ဘရက်ဒော့ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာတူပုံမူကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အလက်နေတောင်တန်းတွေပေါ်ကဗြိတိရှ်တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီးဘရက်ဒော့ဟာအိုဟိုင်းယိုးမြစ်ဝမ်းကိုတင်ပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့ရေးစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်။
ကဝင်းကြီးအနီဝစ်ဆင်ထားတဲ့ဗြိတိရှ်စစ်သားတွေဟာအလက်နေတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစမှာအိန္ဒိယတွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်တဲ့ပြင်သစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗြိတိရှ်တွေလောက်အင်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အဲ့ဒီအတွေ့အကြုံတွေကိုရရှိခဲ့ပြီးတဲ့နောက်နှစ်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကိုဗြိတိရှ်ကိုလိုနီနယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာထူးကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိမှတ်ပြုမှုကိုရရှိခဲ့သူပါ။အ
ဲ့ဒီနောက်ပြင်သစ်တွေအသုံးပြုခဲ့တဲ့ပျောက်ကြားနေဗျူဟာကိုအသုံးပြုပြီးတော့ဗြိတိရှ်တွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လဲအသိမှတ်ပြုခံရသူဖြစ်ပါတယ
်။ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်တဲ့အမေရိကန်တခွင်ကိုနားဆင်ကြကြရတာပါဒီအစီအစဉ်ကိုတောက်ကြနေညမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရခင်ဗျာ VOA ကထုတ်လွှင့်ပေးနေတဲ့ကျမရေးသိပ္ပံနဲ့ဤပညာအမျိုးသမီးကန္တဘလော့ဂါတွေပြောသမျှမြမအရေးသုံးသပ်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းနဲ့တည်ယုံကြည်ရာစတဲ့သတင်းပတ်အစီအစဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံသတင်းတွေကို VOA နဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးနောက်ဆက်နေပါရခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ30ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနင်္ဂနွေအစီအစဉ်အဆုံးကိုမနက်7:00ကနေ9:00အထိ line to meter 16 19 48တို့ကနေပြန်လည်နားဆင်နိုင်ပါတယ်အခုတော့ဒီကနေ့မနက်ပိုင်းအစီအစဉ်နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်တာကိုမျိုးသက်ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်လာထရမ့်ဟာအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအများစုနေထိုင်တဲ့ဘယ်လီမိုမြို့တော်နဲ့အဲ့ဒီဒေသကိုစားပြုထင်ရှားတဲ့ထွက်တော်မှာအလီရှာကမ်မင်းဆိုဦးတည်တိုက်ခိုက်မှုတွေဆက်လုပ်နေပါတယ်။ဒါဟာလူမျိုးခွဲခြားမှုတစ်ခုဖြစ်ထရမ့်ကိုဝေဖန်သူတချို့ကပြောပါတယ်။ထွက်တော်မှာကမ်မင်းဆာသမ္မတမီတာစုဝင်တွေပေါဝင်အင်မီရောရရှိတွေဆက်တယ်မှုနဲ့ပတ်သက်ပြီးအချက်လက်ရရကိုစူးစမ်းနေတဲ့အောက်လွှတ်တော်ရဲ့အင်အားကြီးတဲ့စောင့်ကြည့်နဲ့ပြည်ပြန်ပြောင်းလဲကော်မတီဝင်တဦးဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမြန်မာမျိုးပေါ်က INGO နိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ Plan International ကမြန်မာဝန်ထမ်းတို့ဖြစ်တဲ့ကိုရဲလင်းနိုင်ဟာတနင်္ဂနွေညပိုင်းလောကမြန်မာစစ်တပ်ပြစ်ခတ်ဖမ်းဆီးတော့ခံရတဲ့အတွက်ရရှိတဲ့တနတ်တန်းနဲ့စစ်တွေဆွေးနွေးတင်ထားပါတယ်။တမရော့ဘက်ကတော့ဘုန်းကြီးကျောင်းဆစ်ဆီးနေစဉ်အတွက်မတင်ကားပွဲဒူဒူဆိုက်ကဲမောင်းပြစ်လို့ပြစ်ခတ်ဖမ်းဆီးရတာဖြစ်ကြောင်းပြောပါတယ်။ American ပြည်တော်စု Washington DC VOA ဘင်္ဂလီဘာသာဌာနလက်အောက်ကနေ Ranger အတန်းနဲ့စီစဉ်ကို July 29ရက်တနင်္လာနေ့မှာစတင်ထုတ်လွှင့်ပါတယ်။ Bangladesh Causes Bazaar ကုတူပလောင် Ranger ဒုက္ခသည်စခန်းကပြပို့တဲ့သတင်းတွေအပြင်အထူးသဖြင့် Bangladesh အပေါ်ဝင်နိုင်ငံတကာသတင်းတွေကိုတနေ့ကိုနိုင်ွက်တွင်ပေးမှာဖြစ်ပါတယ်။ငှက်ဖျားရောဂါကိုအစွမ်းထက်ဆုံးဆေးရည်နဲ့ကုသတဲ့မှာအရှိတောင်အရှက်ဒေတာတချို့မှာမထိမရောက်ဖြစ်လာနေပြီးဒီကိစ္စကိုအနှင်းမြန်မကင်တွင်နိုင်မှုဆိုရင်ကဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေပြက်စီကိုဥတီသွားနိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ
်။တောက်ကြနေမနေခဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံသတင်းအချင်းချုပ်ကိုဒေါက်ကီမျိုးသက်ကကြီးညာပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Greg ဖြစ်ပါတယ်ခင်ဗျ။ကျွန်တော်ကတော့ရဲမထုံပါဒီနေ့ညနေဘက်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 16 line to meter 19 line to meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA နားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.